ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုသမားမိခင်လေးနဲ့အသက်9နှစ်အောက်ကလေးတွေဟာတက်တာလှတဲ့အခကျင်းငွေနဲ့ကျန်းမာရေးစောင့်ရှောက်မှုကိုရတော့မှာဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ကျန်းမာရေးဌာနတိုင်းမှာရွှေပြောင်းအလုသမားကိုဝင်ဆောင်မိခင်လေးအခမဲ့ကိုဝင်အပ်နိုင်တယ်လို့မိခင်နဲ့ကလေးငယ်တွေအတွက်ကျန်းမာရေးကပ္ပားတွေလည်းရလာတော့မှာပါ။ဩဂတ်လ12ရက်နေ့မှာကြာရောက်တဲ့ထိုင်းနိုင်ငံမိဖုရားကြီးရဲ့မွေးနေ့အထိမ်းအမှတ်ဖြစ်နေအခုလိုမျိုးချီးမြှင့်ပေးတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောင်မတ်အေးမာကပြောပြပေးပါအောင်ရှင်
။ထိုင်းနိုင်ငံတွင်းမှာနေထိုင်နေကြတဲ့ကိုဝင်ဆောင်မိခင်နေနဲ့အသက်9နှစ်အောက်ကလေးများအားလုံးကိုမိခင်နဲ့ကလေးကျန်းမာရေးဝန်ဆောင်မှုတွေကိုပေးဖို့အစီအစဉ်ဖြစ်ပါတယ်။2013ခုနှစ်ဖေဖော်ဝါရီလ15ရက်နေ့မှာပြုလုပ်ခဲ့တဲ့ထိုင်းနိုင်ငံအစိုးရဝန်ကြီးများရဲ့အစည်းအဝေးဆုံးဖြတ်ချက်အရထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနဟာလူမှုဖူလုံရေးစနစ်မှာမှတ်ပုံတင်ခွင့်မရှိတဲ့ရွှေပြောင်းနေထိုင်သူများအားလုံးကိုကျန်းမာရေးရစောင့်ရှောက်ပေးတာဖြစ်ပါတယ်။ဒီဝန်ဆောင်ပေးမှုဟာထိုင်းလူမျိုးများအပြင်ရွှေပြောင်းလူသမားအားလုံးအတွက်ပါဝင်ကြောင်းထိုင်းကျန်းမာရေးဌာနကခရိုင်ကျန်းမာရေးမှုများအတွက်ဩဂုတ်လအတွင်းထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပါရှိခဲ့တာပါ။ဒီဥပဒေဟာဩဂတ်လ12ရက်နေ့ကစပြီးအသက်ဝင်ပါတယ်။ဒီဥပဒေကြောင့်ရွှေပြောင်းလူသမားတွေရဲ့အသက်9နှစ်အောက်ကလေးတွေဟာတစ်နှစ်ကိုတစ်ပတ်နှုန်းနဲ့တစ်နှစ်ကို365ပတ်ပေးသွင်းပြီးကျန်းမာရေးဝန်ဆောင်ပေးမှုတွေကိုခံစားရတော့မှာဖြစ်ပါတယ်။ရွှေပြောင်းလူသမားတွေရဲ့ကလေးအခွင့်အရေးတွေကိုလှုပ်ဆောင်နေသူတို့ကတော့ဒီအစီအစဉ်ဟာကလေးတွေအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အကြောင်းပြောပြပါပါတယ
်။အခုလိုမျိုးတွေသူဒီထိုင်းကမိုက်ဌာနလို့ပြီးတော့ဒီထိုင်းနေပိုင်းမင်းနေအထိမှဖြစ်နေဒီရှစ်ပေါင်းဒီကလေးတွေအတွက်ပေါ့နော်ဒီထိုင်းနိုင်ငံမှာရှိတဲ့ကလေးတွေရှစ်ပေါင်းကလေးတွေအတွက်ကျန်းမာရေးဌာနကကျန်းမာရေးကုသခွင့်လုပ်ပြီးတော့ဒါအများကြီးကောင်းတာပေါ့နော်အဓိကပြင်ဆိုတော့နိုင်ငံကလေးတွေပို့ပြီးတော့အကျိုးများရှိတာပေါ့သူကဘာလို့ခဏလေးအောင်ကလေးတွေတောက်ဆိုလို့ရှိရင်ကနစ်နဲ့365ကျော်ပဲပုံတယ်လေအဲ့ဒါအကျိုးများရှိတယ်ဒါနဲ့တခုကကျွန်တော်တို့လူ့သမားတွေဒီကိစ္စတွေကမသိကြဘူးဒီရောက်ဆိုတဲ့ခါကျတော့ဒါရောက်ဆီကျေကျေပြုလို့ရတယ်။လူသမားကလေးတွေကတော့အဆင်ပြေတယ်ပေါ့။ဒီခြေအားစပြီးတော့လူသမားတွေကနေပြီးတော့ကိုယ်မှရှိတဲ့တာလမီတွေကလေးတွေတော့ပေါ့နော်။ဒီဆေးရဆေးကလူကြအဆင်ပြေတယ်ပါပြီးတော့ဒီစစ်ပိတော့ကအနာကလက်မှတ်ကိုလုပ်ဖို့လုပ်တယ်
။ဒီအစီအစဉ်တဲ့ရကိုဝင်ဆောင်မိခင်တွေကိုကိုဝင်ဆက်နှက်ပတ်မပြည့်ခင်ကစပြီးအခမဲ့ကိုဝင်စစ်ဆေးခြင်းတွေအပြင်ကူးဆက်ယောဂါတွေ၊နာရာရှည်ယောဂါတွေ၊သွေးအားနည်းတဲ့ယောဂါတွေကိုပါစစ်ဆေးပေးမှာဖြစ်ပါတယ်။ဖွံ့ဖြိုးမှုအားနဲ့နောက်ကျနေတဲ့ကလေးတွေကိုလည်းခင့်မိနီးစနစ်တွေနဲ့ပြုစုစောင့်ရှောက်မှုတွေပေးသွားမယ်လို့ဆိုပါရယ်ဆက်လက်ကုသမှုခံယူနိုင်ဖို့အတွက်လည်းဆေးရုံတစ်ခုနဲ့တစ်ခုချိတ်ဆက်ထားရှိမှုတွေအပြင်အသက်15နှစ်ထိကလေးတွေကိုလည်းအခြေခံကာကွယ်ဆေးတွေထိုးခြင်းတိုက်ကျေးခြင်းတွေကိုလည်းပြုလုပ်ပေးသွားမှာဖြစ်ပါရယ်ဒါအပြင်ခုခံအားကျဆင်းမှုယောဂကာကွယ်ဆေး ARB ဆေးတွေကိုလည်းပေးခြင်းတွေကိုပြုလုပ်သွားမယ်လို့ဆိုပါရယ်အရင်တုန်းကတော့ရွှေပြောင်းလို့သမားတွေအတွက်ခုခံအားကျဆင်းမှုယောဂကာကွယ်ဆေးဟာကျန်းမာရေးအာမခံမှုမှာမပါဝင်ခဲ့ပါဘူးအခုအခါမှာတော့ခုခံအားကျဆင်းမှုယောဂရှိတဲ့ရွှေပြောင်းလူသမားကလေးငယ်တွေအတွက်ကျန်းမာရေးဝန်ဆောင်မှုပေးတဲ့အထူးအစီအစဉ်ဖြစ်ပါတယ်ကျန်းမာရေးအာမခံအကပ်ပြုလုပ်တဲ့အခါမှာကုန်ကျမဲ့ဈေးတွေကတော့လူမှုဖူလုံရေးအာမခံအတွက်မှတ်ပုံတင်နိုင်သူများဟာစစ်စစ်ကဘတ်600နဲ့လူမှုဖူလုံရေးအာမခံဝန်ဆောင်မှုမရခင်ကာလ3လစာကျန်းမာရေးအာမခံဈေးအတွက်ဘတ်950စုစုပေါင်းဘတ်1150ပေးသွင်းရမှာဖြစ်ပါတယ်။တာမန်ရွှေပြောင်းလူသမားတွေအတွက်ကတော့စေးစစ်ကဘတ်600နဲ့ကျန်းမာရေးအာမခံအတွက်ဘတ်2200စုစုပေါင်းဘတ်2800ပေးသွင်းရမှာဖြစ်ပြီးအသက်9နှစ်မပြည့်သေးတဲ့ရွှေပြောင်းလူသမားကလေးငယ်တွေအတွက်ကတော့ကျန်းမာရေးအာမခံကြီးအဖြစ်365ဘတ်ပေးသွင်းရမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမှတ်ပုံတင်ပြီးသားအလုသမားတွေအတွက်ဩဂတ်လ17ရက်နေ့နောက်ပိုင်းကစပြီးအလုသမားလက်မှတ်တွေလုပ်ဖို့အတွက်နောက်ထပ်သက်တမ်းတစ်နှစ်တိုးပေးခဲ့ပါတယ်။ဒီလိုသက်တမ်းတိုးပေးတဲ့အတွက်အလုရှင်တွေအလုသမားတွေကြားမှာအဆင်ပြေမှုတွေဖြစ်ခဲ့ရတယ်လို့လည်းအလုသမားရေးလှုပ်ဆောင်နေသူကိုမိုးကျိုးကဆိုပါတယ်
။ယာယီနိုင်ငံဦးလက်မှတ်ယာယီပတ်စုဆောင်ရွက်နေတဲ့အလုသမား3သိန်းနီးပါးပေါ့။ကျန်ရှိနေသေးတဲ့အတွက်ဆောင်ရွက်နေတဲ့အလုသမားတွေအဆင်ပြေအောင်သူတို့ရဲ့အလို့ရှင်တွေလည်းတာဝန်ခံပေးရအောင်အခင်ပြောင်းလို့တိုင်းစုရနေပြီးတော့ခါတိုင်းရတော့လေးလတစ်ကြိမ်လေးလတစ်ကြိမ်တက်တန်းတိုးပေးကြပါဒီတစ်ခါတော့နာမဲ့2014ဩဂုတ်လ17ရက်နေ့ထိတစ်နှစ်ကြီးကြီးတက်တန်းတိုးပေးလိုက်တယ
်ရွှေပြောင်းလူသမားမိခင်တွေနဲ့ကလေးငယ်များအတွက်ကတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးဝန်ဆောင်ပေးမှုတွေဟာအစီအစဉ်သစ်ဖြစ်ပြီးဒီအစီအစဉ်ကြောင့်ထိုင်းမြန်မာနယ်စပ်ကကျန်းမာရေးဝန်ဆောင်ပေးနေသူတွေကြားမှာလည်းအခက်အခဲတချို့ကိုဖြေရှင်းပြီးသားဖြစ်သွားတယ်လို့ဆိုပါရယ်ပြီးခဲ့တဲ့နှစ်တွေတုန်းကတော့ထိုင်းနိုင်ငံတွင်းမှာက ကိုဝင်ဆောင်မဲ့ရွှေပြောင်းလို့သမားတွေအနေနဲ့မိမိတို့ရဲ့နေရာရင်းကိုပြန်ပြီးကလေးမွေးဖွားရမှာဖြစ်ကြောင်းထုတ်ပြန်ပြောဆိုမှုတွေကြောင့်ရွှေပြောင်းလို့သမားရဲ့လှုပ်ဆောင်နေသူတွေထိုင်းလူမှုအဖွဲ့အစည်းတွေကမှဝေဖန်မှုတွေထွက်ပေါ်ခဲ့တာပါအခုအစီအစဉ်တက်ပေါ်မှာတော့ရွှေပြောင်းလို့သမားရဲ့လှုပ်ဆောင်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေက